ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေရဲ့တန်တွေကြောင့်အမေရိကန်ပြည်ထောင်စုတွင်းမှာတော်မီလောင်နာတွေမိုးကောင်ရေရှားမှုတွေနဲ့အင်အားပြည့်တဲ့မုန်တိုင်းတွေအပါအဝင်ဘဝဘေးအန္တရာယ်တွေကိုရင်ဆိုင်နေရတယ်လို့အမေရိကန်အစိုးရကထုတ်ပြန်တဲ့အစိုးရခန္ဓာတော်မှာဖော်ပြထားပါတယ်။အစိုးရဌာနတရားစင်ကျော်ရဲ့အကူအညီနဲ့ရေးသားထုတ်ပြန်တဲ့အဲဒီအစိုးရခန္ဓာဟာတမန်တော်နဲ့ထရမ့်ရဲ့မူဝါဒတွေနဲ့တော့ဆန့်ကျင်နေတာပါ။ဆွတ်တော်ရဲ့အမိန့်နဲ့ရေးသားထုတ်ပြန်တဲ့အဲဒီအစိုးရခန္ဓာဟာကျေးဇူးတော်နဲ့အားလိုက်ရတဲ့မှာတိတ်တိတ်ဆိတ်ဆိတ်နဲ့မနေ့ကပဲထွက်လာခဲ့ပါတယ်။အင်ဂျီတော်ကတော့ဒီအစိုးရခန္ဓာအပေါ်မှာတုံ့ပြန်ချက်ချက်ချင်းပြတာမတွေ့ရသေးပါဘူး။ဆာမျက်နာပေါင်းတစ်ထောင်ကျော်ပါဝင်တဲ့အမေရိကန်ရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာခံမှတ်ချက်အစိုးရခန္ဓာထဲမှာသတိပေးထားတာကကမ္ဘာကြီးပြုံးလာမှုကြောင့်ပို့ပြီးတော့ပြင်းထန်ပြီးတော့အချိန်ပိုကြာမဲ့သဘောဝဘေးအန္တရာယ်တွေထပ်ပြီးတော့ကြုံတွေ့ရနိုင်ခြင်းရှိတယ်ဆိုတော့ပါပဲ။ဒီလိုဖြစ်နိုင်လာနိုင်တဲ့အခြေအနေတွေအတွက်ထိရောက်တဲ့ဆောင်ရွက်မှုတွေမရှိဘူးဆိုလို့ရှိရင်ပို့ပြီးတော့ဆိုးရွားတဲ့အဖြစ်တွေကြုံရလိမ့်မယ်လို့လည်းစီရင်ခံစားကသတိပေးထားပါတယ်။ဒီလိုအဖြစ်ဆိုးတွေကိုရှောင်ရှားနိုင်အောင်မူဝါဒချမှတ်ပြီးတော့လှုပ်ဆောင်မှုလုပ်ရလို့လည်းစီရင်ခံစားကတိုက်တွန်းပါတယ်။ဒီစီရင်ခံစားထပ်ပေါ်လာရေးလှုပ်ဆောင်ကြတဲ့အစိုးရအဖွဲ့အစည်း73ခုထဲမှာစိုက်ပျိုးရေးဝန်ကြီးဌာနနဲ့အာကာသလေလာစူးစမ်းရေးအဖွဲ့ NASA တို့လည်းပါဝင်ပြီးတော့သူတေတီ300ကျော်နဲ့ရေးဆွဲထားတဲ့အစီအခံသာဖြစ်ပါတယ်